လက်နက်ကိုင်လမ်းစဉ်ကိုစွန့်ပြီးတော့နိုင်ငံရေးနည်းလမ်းနဲ့အဖြေရှာဖို့စစ်ကောင်စီရဲ့ကမ်းလှမ်းချက်ဟာယုံကြည်စိတ်ချလို့မရကြောင်းနဲ့လက်ခံမှုမရှိပါဘူးလို့အမျိုးသားညီညွတ်ရေးအစိုးရ NUG ကတုံ့ပြန်ပါတယ်။စစ်တပ်နဲ့မျှတတဲ့ငြိမ်းချမ်းရေးမရနိုင်ဘူးလို့လည်းတိုင်းရင်းသားတော်လှန်ရေးလက်နက်ကိုင်ဖွဲ့စည်းတွေနဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကတုံ့ပြန်ပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မဆုမြတ်မွန်တင်ပြပေးထားပါတယ်။
စစ်ကောင်စီကိုဆန့်ကျင်နေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေသူ့အဆိုအကြမ်းဖက်တောင်းကျသူအဖွဲ့တွေနဲ့ PDF အဖွဲ့တွေအနေနဲ့လက်နက်ကိုင်လမ်းစဉ်ဆွန့်ပြီးတော့ပါတီထောက်ရွေးကောက်ပွဲဝင်ကြဖို့နဲ့နိုင်ငံရေးနည်းလမ်းနဲ့အပြေချဖို့အတွက်စစ်ကောင်စီကစက်တင်ဘာ26ရက်ကထုတ်ပြန်ကမ်းလှမ်းခဲ့ပါတယ်စစ်ကောင်စီရဲ့ကတိစကားကိုယုံကြည်ဖို့ခက်တာမို့ဒီကမ်းလှမ်းမှုကလက်ခံစရာမရှိဘူးလို့အမျိုးသားညီညွတ်ရေးအစိုးရ NUG ပြောရေးဆိုခွင့်ရှိသူဦးကျော်စောကအခုလိုတုံ့ပြန်ပါတယ
်ဒီစစ်ကောင်စီဆက်ကပရမတ်တို့ကတိတီရောမရှိဘူး။ဒီသဘောတူညီချက်ရပြီးရင်လက်နက်ရေးပစ္စည်းနဲ့ဖြတ်တဲ့အချက်တို့မှရှိတယ်။အခုပါဆိုရင်လည်းမြန်မာနိုင်ငံအနောက်ကျမှတော်လိုင်းအင်အားစုတွေကအသာစီးရနေတယ်။အဲ့တော့ဒီအတန်းပဲဆက်ကောင်စီကတို့အရှုံးကိုတို့အသီးမလက်မခံသေးပဲနဲ့ဒီဒိန်းလေးဆက်ဖြားပြီးတော့စကားဝိုင်းဆိုတာနဲ့တို့အာယုံလက်ဖြားဖို့ကြိုးစားတယ်။သွေးကွဲအောင်ကြိုးစားတာလို့ရတဲ့ခုလိန်နဲ့လက်ဖြားချက်တစ်ခုသာဖြစ်တယ်။တကယ်သာ genuine dialogue ဆိုရင်တို့ရက်သားပြည်သူလူထုပေါ်မှာအကြမ်းဖက်မှုလုပ်နေတဲ့ဟာချက်ချင်းလက်ငင်းရက်စဲရမှာ Federal Democratic Union တည်ထောင်ဖို့အတွက်ကျွန်တော်တို့ဒေါ်လာရင်းအားစုအားလုံးကအတူတူကလက်တွဲညှိနှိုင်းပူးတွဲဆောင်ရွက်နေကြတယ်။ဒီပန်းတိုင်ရောက်အောင်ကျွန်တော်တို့ဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်။
NUG လက်အောက်ခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုကြီးကြပ်ကွပ်ခဲနေတဲ့ NUG ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူတယောက်ဖြစ်တဲ့ဦးမောင်မောင်ဆွေကလည်းစစ်ကောင်စီရဲ့ကမ်းလှမ်းမှုကိုအခုလိုတုံ့ပြန်ပါတယ
်။အသက်80ကျော်လုံးလုံးပြည်သူလူထုပေါ်မှာရုံမာကောက်ကျစ်အာဏာပြတ်အနိုင်ကျင့်ပြီးတော့ဆူဆူရော်ရော်အုပ်ချုပ်ခဲတဲ့အကြမ်းဖက်စစ်ကောင်စီကိုစစ်တပ်ကိုဗဲပြည်သူလူထုကမှယုံကြည်မှုမရှိတော့ပါဘူး။ကျွန်တော်တို့အနေနဲ့လည်းကျွန်တော်တို့ဇီဝဲထားတဲ့အောင်ပွဲရတဲ့အထိကိုဆက်လက်ပြီးတော့လူမျိုးတော်လိုင်းရေးကိုဆင်နွှဲသွားဖို့ရှိတယ်လို့ပြောချင်ပါတယ်
။စစ်ကောင်စီတပ်တွေကိုတိုက်ခိုက်နေတဲ့ဗမာပြည်သူ့လွတ်မြောက်ရေးတပ်မတော် BPLA ရဲ့ကုတ်ကဲရည်မှုမောင်ဆောင်ခါကတော့2008ဖွဲ့စည်းပုံအခြေခံဥပဒေအောက်မှာတရားမျှတမှုလည်းမရှိနိုင်သလိုငြိမ်းချမ်းရေးကိုလည်းဖော်ဆောင်လို့မရတာကြောင့်စစ်ကောင်စီရဲ့ကမ်းလှမ်းမှုတွေကိုအဖွဲ့အစည်းနဲ့စိတ်မဝင်စားဘူးလို့ VOA မေးမြန်းမှုကိုစာနဲ့တုံ့ပြန်ပါတယ်။ကမ်းပလူတောင်ပိုင်းက PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကတော့စစ်ကောင်စီကအခုလိုကမ်းလှမ်းနေတဲ့အရက်သားတွေအပေါ်စစ်တပ်ရဲ့တိုက်ခိုက်မှုတွေဟာအလွန်ပြင်းထန်နေတာကြောင့်လုံးဝလက်သင့်ခံလို့မရဘူးလို့အဖွဲ့ပြန်ကြားရေးတာဝန်ခံတယောက်က VOA ကိုအခုလိုပြောပြပါဗျာ
။ကျွန်တော်တို့ဒီဘက်အနေနဲ့ကတော့အဲ့လိုငလုံးနေတာပေါ့နော်။ငလုံးနေတာကတော့လုံးဝလက်သင့်ခံလို့မရဘူး။ကျွန်တော်ဒီကမ်းပလူကတော့ပြည်သူ့ဘက်ရဲ့ပြည်မှုတွေဒီပြည်သူ့ဘက်မှာနှိမ့်ဆက်လာတဲ့အရာတွေပေါ့အဲ့ဒါတွေကအလုံးကဟိုပြချနိုင်ကြတာအကြောင်းမရှိတဲ့အတွက်အပြုတန်းလမ်းကြတာတော့ကျွန်တော်တို့အနေနဲ့ဒီဘက်ကနေနေရတော့ဟိုလက်တွေ့ဆံလို့မရဘူးနော်လုံးဝလက်တွေ့ဆံလို့မရတော့
2021 February လမှာစစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်ပိုင်းအာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြသူတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နှင်းခဲ့ပြီးတဲ့နောက်မှာတော့နိုင်ငံတော်စစ်ကောင်စီအပေါ်လက်နက်ကင်ဆန့်ကျင်မှုတွေပေါ်ပေါက်လာခဲ့ပြီးတော့ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဖြစ်လာခဲ့ပါတယ်။2023နှစ်ကုန်ပိုင်းကစလို့PDF အဖွဲ့တချို့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ပူးပေါင်းစစ်ဆင်ရေးတွေကြောင့်စစ်ကောင်စီရဲ့တပ်စခန်းတွေစစ်ထနာချုပ်တွေအပြင်မြို့တွေကိုပါစစ်ကောင်စီကဆုံးရှုံးခဲ့ရပါတယ်။အခုလိုမျိုးအခြေအနေမှာစစ်ကောင်စီဘက်ကလက်နက်ကိုင်တိုက်နေသူတွေကိုလက်လက်ဆွန့်ပြီးတော့နိုင်ငံရေးလုပ်ငန်းစဉ်တွေမှာပါဝင်ဖို့အတွက်ကမ်းလှမ်းလာတာဖြစ်ပါတယ်။ကမ်းလှမ်းတဲ့ထောက်ပြန်ချက်မှာ NUG အမျိုးသားညီညွတ်ရေးအစိုးရအကြောင်းထည့်မေးထားပေမဲ့NUG လက်အောက်ခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေကိုရော NUG လက်အောက်ခံမဟုတ်တဲ့ PDF တပ်ဖွဲ့တွေကိုပါစစ်ကောင်စီဘက်ကငြိမ်းချမ်းရေးဆွေးနွေးဖို့ဖိတ်ခေါ်တာဟာပထမဆုံးဖြစ်ပါတယ်။အရင်တုန်းကတော့ဒီအဖွဲ့တွေကိုအတိအမှန်မပြုချောင်းနဲ့အမြင့်ဖြတ်ချေမုန်းမယ်လို့စစ်ကောင်စီကောင်ဆောင်ကပြောထားဘူးပါတယ်။